တနင်္ဂနွေဘန်ကောက်မြို့နယ်မှာပြီးခဲ့တဲ့အင်္ဂါနေ့ပြစ်ကတ်မှုတွင်သေဆုံးခဲ့ရတဲ့မြန်မာမင်းကလေးရဲ့မိခင်ဖြစ်သူကိုတရက်သမားရဲ့ဖခင်ဖြစ်သူကတွေ့ဆုံတောင်းပန်နေတာကိုထိုင်းသတင်းတွေမှာဖော်ပြပါရတယ်။ဘန်ကောက်မြို့မြောက်ပိုင်းနွန်ထပ်ပူရီဖျားကြောင်တစ်ခုမှာသေဆုံးသူမမိုးမြင့်ရဲ့စာပနာကိုတင်းနေကပြုလို့ရမှာတရက်သမားရဲ့ဖခင်ဖြစ်သူလာရောက်ပြီးတော့သေဆုံးသူမမိုးမြင့်ရဲ့မိခင်တော်ခင်ဝင်းကိုတွေ့ဆုံတောင်းပန်နေတာကိုမြင်ကြရပါတယ်။လာရောက်တောင်းပန်သူကိုသေဆုံးသူမိခင်ဖြစ်သူကကောင်းမွန်ပဲလက်ခံတွေ့ဆုံဖြောင်းပြနေတာတွေ့ရပါတယ်။အဲ့နောက်မှာတော့တရက်သမားဖခင်ဖြစ်သူစုသူကဒေါခင်ဝင်းကိုဒူးထောက်တောင်းပန်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကဘန်ကောက်မြို့နယ်မှာကုန်းလဲတစ်ခုမှာစေကျော်တက်အရွယ်တရက်သမားလက်ချက်နဲ့မြန်မာလူမျိုးမမိုးမြင့်တဲ့တရုတ်လူမျိုးတူဦးတို့တစ်ဆုံခဲ့ရတာဖြစ်ပါတယ်။တခြားလူ၅ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ပြီးတနအီတွင်မှာပဲတရက်သမားစေကျော်တက်လူငယ်ကိုရဲကဖမ်းမိထားခဲ့ပါတယ်။